ခိုင်ပြည်နယ်ပြည်လဲတည်မြဲရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကိုနိုင်ငံတော်သမ္မတရုံးကဇူလိုင်30ရက်မနေ့ကဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မရှင်ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်လူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ဆူဆွဲချက်တွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးမှာဖြစ်ပါတယ်။ကော်မရှင်မှာအဖွဲ့ဝင်4ဦးပါဝင်ပြီးအဖွဲ့အကောင်ဆောင်အဖြစ်ဖိလစ်ပိုင်နိုင်ငံကဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းတန်မတ်ကြီးရိုဆာရီယိုမနာလိုကဦးဆောင်မှာဖြစ်ပါတယ်။ရခိုင်ရေးနဲ့ပတ်သက်ပြီးအခုလိုကော်မရှင်ဖွဲ့တဲ့အခါမှာနိုင်ငံတကာကပုဂ္ဂိုလ်တွေပါဝင်လာတဲ့အတွက်ကန့်ကွက်တာတွေရှိတယ်လို့တကယ်လွတ်လပ်ပြီးအနောက်ဘက်ကင်းကင်းနဲ့စုံစမ်းစစ်ဆေးနိုင်တဲ့အဖွဲ့ဖြစ်ရင်ကောင်းမယ်ဆိုတဲ့မျှော်လင့်မှုတွေလည်းရှိနေပါတယ်။ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒလှမြင့်ကအခုလိုမြင်ပါတယ်
။ကော်မရှင်စပ်ဖွဲ့မယ်လို့အစိုးရအကြီးအကဲကကျွန်တော်တို့ပြည်ထောင်စုတွေကမှုရှုပ်ထွေးလာပြီးတော့ PR တွေပုံမှန်လက်တက်လာပါဘူး။ကျွန်တော်တို့စိုးရိမ်နေရှိတယ်။ဒါကိုကျွန်တော်တို့ပါတီအနေနဲ့သဘောမတူဘူး။ကျွန်တော်တို့ရဲ့သဘောထားလေးကိုကျွန်တော်တို့ဒီရင်ဝင်ထုတ်ပြန်ကြေညာထားပြီးဖြစ်တယ်။အခုဒီရင်ဝင်ဖွဲ့စည်းပြီးတော့အကောင်အထည်တွေလည်းလက်တော်မှာတော့အစိုးရမျိုးနဲ့တို့နိုင်ငံက PR တွေပုံမှန်ပြောကြတော့မလား။ဒါမှမဟုတ်ကျွန်တော်တို့စိုးရိမ်နေတယ်လို့ပဲနိုင်ငံက PR တွေပုံမှန်ပြစ်ထန်လာမလား။ကျွန်တော်တို့ပြည်တွင်းတွေပုံမှန်ရှုပ်ထွေးလာမလားဆိုတာတော့ဒီအဖွဲ့အစည်းရဲ့လုံဆောင်မှုရဲ့ရလဒ်ဒီပေါ်မှာဖြစ်ပေါ်လာတဲ့အခင်းအကျင်းတွေပေါ်မှာပဲကျွန်တော်တို့စောင့်ကြည့်အကဲချက်ပြီးတော့ပြောရမယ့်အနေနဲ့ပေါ့
။ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒလှမြင့်ပြောသွားတာပါ။ရခိုင်မျိုးသားပါတီ AMP ကဒေါ်အေးနုစိန်ကလည်းနိုင်ငံအရေးကိစ္စတွေမှာနိုင်ငံတကာပါဝင်လာတာထက်ပြည်တွင်းပညာရှင်တွေနဲ့ဝိုင်းဝန်းဖြေရှာရင်အကောင်းဆုံးဖြစ်တယ်လို့မြင်ပါတယ်
။ဒီမှာတော့နိုင်ငံတကာပညာရှင်တွေရဲ့ပညာအချိန်အနည်းကိုတော့မဝေဖန်လို့ပါဘူး။ဒါပေမဲ့အကူအညီတောင်းလို့ပါဝင်ရတယ်ဆိုတဲ့အပိုင်းကိုလည်းကျွန်မမပြောချင်ဘူး။ဒါပေမဲ့နိုင်ငံတကာအခင်းအကျင်းလို့ပုံခေါ်တာမျိုးတွေနဲ့ပဲကျွန်မတို့လာခဲ့တာခုဆိုရင်ခုနှစ်နှစ်ကျော်ပြီ။ဒီဆန်းသွားလားပြင်းပြင်းသွားလားဆိုတော့ဒီစံတီမုံမရအောင်ပြောနေကြတာပဲသူရှင်တွင်းနေတိုင်းရေလို့အဟာဇာတဖြစ်ရေလို့အဲ့ဒီဖက်ကိုမှရောင်းမလာတာကြီးဆိုတော့အဲ့ဟာနဲ့ပဲဒီရခိုင်ရင်းနဲ့ပတ်သက်လာရင်ရခိုင်ရဲ့အတန်ရခိုင်ရဲ့အကျိုးစီးပွားတွေကိုလည်းဖြည့်စင်စားဖို့နော်ရခိုင်နိုင်ငံရေးပါတီတွေရဲ့ထောက်ပြမှုတွေအကျဉ်းဉာဏ်တွေကိုလည်းဖြည့်သွင်းပေးဖို့ဆိုတာကျမတို့ရဲ့ရည်ကြည်ချက်ပါပဲ
ဒီမိုကရက်တစ်ပါတီမြန်မာပြည်ရဲ့ဥက္ကဋ္ဌဦးသူဝေကစုံစမ်းစစ်ဆေးရေးကော်မရှင်မှနိုင်ငံကကပုံကိုယ်တွေပါဝင်တာနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုခုလိုပြောပါရယ်။ဒီအဖွဲ့အနေနဲ့မှန်မှန်ကန်ကန်ရိုးရိုးသားသားနဲ့လှုပ်ဆောင်မယ်ဆိုရင်ပြဿနာတွေပြေလည်နိုင်မှာဖြစ်တယ်လို့လည်းသူကမြင်ပါရယ်။
ကျွန
်
တော်တို့နိုင်ငံရေးမှာရှိနေအခုဖြစ်နေတဲ့ပြဿနာကတော့ဟိုနိုင်ငံတကာနဲ့လည်းပတ်သက်နေတာပေါ့နော်။အဲ့ဒါကြောင့်မလို့ကျွန်တော်တို့နိုင်ငံကြီးပဲဖြည့်ရှင်းတာတဲ့ကိုအခုလိုနိုင်ငံခြားကလည်းဝိုင်းပြီးတော့ဖြည့်ရှင်းရမယ်လို့တော့ကျွန်တော်တို့နားလည်ပါရယ်လीနော်။ဒါပေမဲ့ကျွန်တော်တို့ဒီခေတ်မှာဘာဖြစ်နေလဲဆိုတော့ဒီတော့ဆိုရင်ကျွန်တော်တို့နိုင်ငံတွေကကုလသမဂ္ဂကိုအားကိုးရတယ်ပေါ့ဗျာ။ဒါပေမဲ့အခုခါကြတော့လေကုလသမဂ္ဂကိုတိတ်အားမကိုးနိုင်ဘူးဖြစ်နေတယ်လေနော်။ကုလသမဂ္ဂကလည်းအရင်တော့ကလည်းမမှန်ကန်ကန်မဟုတ်ဘဲနဲ့ပဲလိုက်တာတို့ဘာလို့ရှိနေတဲ့ခါကြတော့အဲ့ဒါကြောင့်နိုင်ငံခြားသားဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ကလည်းနည်းနည်းတွန့်နေတာပေါ့ဗျာနော်။ဒါပေမဲ့အခုတော့ဖြစ်ရင်ကျွန်တော်တို့အိန္ဒိယနိုင်ငံကဖိလစ်ပိုင်တို့ဂျပန်တို့ဆိုတော့နည်းနည်းများတက်တော်မလားလို့တော့ယူဆတာပေါ့ဗျာနော်။အတူရရောမမကကယူသားသားနဲ့တော်လားအမှန်တိုင်းလုပ်မယ်ဆိုရင်တော့ပြင်ကောင်းပါလေနော်ဒါတော့ပြဿနာလေးလည်းနည်းနည်းပြည့်သွားနိုင်တာပေါ့နော
်ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေကိုစစ်ဆေးမယ်ဆိုတဲ့ဒီလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကော်မရှင်အပေါ်မှာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကိုလည်းမေးကြည့်ပါတယ
်ကော်မရှင်ရဲ့လုပ်ငန်းတွေမှာလူခွင့်နဲ့ပတ်သက်ပြီးစုံစမ်းရမယ်ဆိုတာပေါ်ပြထားတယ်အဲတော့စုံစမ်းတဲ့နေရာမှာကျွန်တော်တို့တကယ်ကိုကျူးလွန်ခံရတဲ့သူတွေကတကယ့်ကိုစနစ်တကျနဲ့အချောက်တရားကင်းကင်းနဲ့ပြင်ပြနိုင်တဲ့အခြေအနေမျိုးဖန်တီးဖို့အတွက်ကတော့မဖြစ်မနေလိုအပ်နေပါတယ်။ကျွန်တော်လက်ရှိအခြေအနေရဆိုလို့ရှိရင် Junior Writer တတင်းတောက်တီကိုကျွန်တော်တို့ဒီလိုမျိုးအချက်လက်တွေစုံစမ်းတဲ့အတွက်ကြောင့်မလို့နိုင်ငံတော်လှုပ်ဝက်ချက်ပေါက်ကြားမှုနဲ့ဖန်ဆီးနိုင်တဲ့အခြေအနေကာလပတ်လုံးတိုင်ကြားတဲ့သူတွေကတိုင်ကြားရဲမှာမဟုတ်ပါဘူး။ဒါမျိုးတိုင်ကြားလိုက်တဲ့အတွက်နိုင်ငံတော်လှုပ်ဝက်ချက်ပေါက်ကြားစေမှုဖြစ်နိုင်လားမလားဒါမှမဟုတ်ရှင်အတေးပြတ်မှုအကြီးညိုပြတ်မှုဖြစ်နိုင်မလားဆိုရယ်ဆိုရည်သိရှိနေတဲ့များကာလပတ်လုံးလွတ်လပ်တိုင်ကြားရမှာမဟုတ်ပါဘူးဒါကြောင့်မလို့ကော်မရှင်လဲဖွဲ့ပါတစ်ချိန်တည်းမှာလဲကော်မရှင်နဲ့ပတ်သက်ပြီးတော့လွတ်လပ်ပြီးတော့ကျွန်တော်တို့အမှန်တကယ်တိုင်ကြားမှုတွေကိုတိုင်ကြားနိုင်တဲ့ထိရောက်တဲ့ရန်နေရာတွေလဲဖော်ဆောင်ပေးဖို့လည်းမဖြစ်မနေလိုအပ်တယ်ဒါကနိုင်ငံတကာနဲ့လက်ရှိလှုပ်ဆောင်နေသော ဆုံးဖြတ်စစ်ဆေးမှုနဲ့တော့ပတ်သက်တဲ့လှုပ်ထုတ်လုပ်နည်းတွေကိုလည်းအားမလျှော့ဘဲနဲ့ဆက်လက်ပြီးတော့ဒါတွေကိုလည်းဆက်လက်အသုံးချနိုင်တဲ့ကော်မရှင်မျိုးဖြစ်ဖို့တော့လိုအပ်ပါတယ်
။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုဖွဲ့စည်းတဲ့အပေါ်မှာလက်ခံကြိုဆိုကြောင်းဒါပေမဲ့ဒီအဖွဲ့ဟာတကယ်လွတ်လပ်ပြီးအနှောင်အဖွဲ့ကင်းကင်းနဲ့စုံစမ်းစစ်ဆေးနိုင်တဲ့အဖွဲ့ဖြစ်ဖို့မျှော်လင့်တဲ့အကြောင်းနိုင်ငံရေးလေလာသုံးသပ်သူတူဖြစ်တဲ့ဒေါက်တာရံမျိုးသိန်းကလည်းပြောပါတယ်
။ကျွန်တော်အများအဖြစ်တော့ဒီလိုဒီစုံစမ်းရေးကော်မရှင်မှာဒီနိုင်ငံတကာကဟိုအလေးထားရတဲ့နိုင်ငံတကာကလေးစားရတဲ့ပုဂ္ဂိုလ်တွေကိုဒါထည့်သွင်းပြီးတော့ဖွဲ့စည်းတာဟာဒါကောင်းမွန်တဲ့ခြေလှမ်းတရားလို့ကျွန်တော်ကမြင်ပါတယ်။ဒီကော်မရှင်အနေနဲ့ပေါ့လေဒီတက်မတော်နဲ့လည်းပဲဟိုတွေ့ဆုံညှိနှိုင်းဆောင်ရွက်နိုင်ဖို့လိုအပ်ပါတယ်။နောက်ပြီးတော့ရခိုင်ပြည်နယ်မှာဒီပြည်သူအများစုကထောက်ခံဆန္ဒမဲပေးထားတယ်ရခိုင်မျိုးသားပါတီနဲ့လည်းပဲတွဲဆုံဆွေးနွေးဖို့လိုအပ်ပါတယ်အဲ့ဒီအပြင်ရခိုင်ပြည်နယ်မှာရှိနေတဲ့ဒီအရပ်ဖက်အဖွဲ့အစည်းတွေနဲ့လည်းတွဲဆုံဆွေးနွေးပြီးတော့သူတို့ရဲ့အမြင်သဘောထားတွေကိုနားထောင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်နောက်လူခွင့်ရေးချိုးဖောက်မှုတွေရှိမရှိဆောင်ရွက်မှုတွေရှိမရှိတော့ဆုံဆန်းတဲ့ကော်မရှင်ဖြစ်တဲ့အတွက်ကြောင့်မလို့ဒီကော်မရှင်ရဲ့ဆောင်ရွက်ချက်အပေါ်မှာဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့အစည်းတွေနောက်တက်မတော်ပါဝင်ဒီအဖွဲ့အစည်းတွေကလည်းပဲပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်လို့ကျွန်တော်တော့မြင်ပါတယ်
။ဒါကတော့ရခိုင်ပြည်နယ်ပြည်လဲတည်မြဲရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းလိုက်တဲ့အပေါ်မှာနိုင်ငံရေးပါတီခေါင်းဆောင်တွေလူခွင့်ရေးလှုပ်ရှားသူတွေနဲ့နိုင်ငံရေးလေလာသုံးသပ်သူတို့ရဲ့အမြင်တွေကိုတင်ပြခဲ့တာပါရှင်။